ကဘောကကာဗွန်ဓာတ်ငွေထုတ်လွှတ်မှုအများဆုံးနှစ်နိုင်ငံဖြစ်တဲ့အမေရိကန်နဲ့တရုတ်နိုင်ငံကြားရပ်ဆိုင်းနေတဲ့ဆွေးနွေးမှုတွေကိုပြန်လည်စတင်ဖို့အတွက်အမေရိကန်ပြည်ထောင်စုရဲ့ရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးဆိုင်ရာသံတမန်ဂျွန်ကယ်ရီတရုတ်နိုင်ငံကိုဒီနေ့ရောက်ရှိလာတယ်လို့တရုတ်စိုးရပိုင်းမီဒီယာကပြောလိုက်ပါတယ်။ရာသီဥတုဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့တရုတ်ကြားအမြင်တွေကိုကြဲကြဲပြန့်ပြန့်ဆွေးနွေးဖလှယ်သွားမှာဖြစ်တယ်လို့တရုတ်နိုင်ငံပိုင်း CCTV ရုပ်သံလိုင်းကပြောပါတယ်။အမေရိကန်ပါဝင်နိုင်ငံတချို့မှာဒီနှစ်နွေရာသီကာလအတွင်းအပူချိန်တွေစံချိန်တင်မြင့်တက်လောက်အောင်ဖြစ်ခဲ့ပြီးတဲ့နောက်မှာပဲမစ္စတာကယ်ရီရဲ့တရုတ်နိုင်ငံခီးစဉ်ဖြစ်ပေါ်လာခဲ့ပြီးတော့နှစ်နိုင်ငံဆွေးနွေးမှုတွေကိုပြန်လည်လှုပ်ဆောင်ကြမှာဖြစ်ပါတယ်။မနေ့ကအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌဖြစ်ရှိနေတဲ့နန်စီပလိုစီထိုင်ဝမ်ကိုသွားခဲ့ပြီးတဲ့နောက်မှာတရုတ်နိုင်ငံဘက်ကဒါကိုဒေါသထွက်ပြီးတော့အမေရိကန်နဲ့တရုတ်နိုင်ငံကြားကရာသီဥတုဆိုင်ရာဆွေးနွေးမှုတွေကိုမနေ့ကတည်းကရပ်ဆိုင်းခဲ့တာဖြစ်ပါတယ်။အမေရိကန်နဲ့တရုတ်ကြားဆက်ဆံရေးမှာကိစ္စရဲ့အတော်များများနဲ့ပတ်သက်ပြီးတော့အဖူးထစ်တွေရှိနေပေမဲ့လည်းမစ္စတာကယ်ရီနဲ့တရုတ်နိုင်ငံကြားဆက်ဆံရေးကတော့အတန်အသင့်ကောင်းမွန်မွန်ရှိတယ်လို့ပြောရမှာဖြစ်ပါတယ်။မစ္စတာကယ်ရီရဲ့အခုခီးစဉ်ဟာအမေရိကန်ရဲ့ရာသီဥတုဆိုင်ရာတန်တမာဖြစ်တဲ့တရားမြောက်ခီးစဉ်ဖြစ်တဲ့အပြင်အမေရိကန်နဲ့တရုတ်နိုင်ငံဆက်ဆံရေးတည်ငြိမ်မှုရှိအောင်လှုပ်ဆောင်တဲ့အနေနဲ့အမေရိကန်ထိပ်တန်းတန်တမာနှစ်ဦးဖြစ်တဲ့နိုင်ငံသားဝန်ကြီးဘလင်ကန်နဲ့ပန်နာယီဝန်ကြီးယန်နက်ယန်လန်တို့ပြီးခဲ့သွားပြီးတဲ့နောက်မှာတရုတ်မြောက်သွားတဲ့တန်တမာလည်းဖြစ်ပါတယ်ခင်ဗျာ။